ရိုဟင်ဂျာမွတ်စလင်တွေပေါ်မှာလူမျိုးတုံးတက်ဖြတ်မှုကျူးလွန်ခဲ့တယ်လို့ဆိုရဲဆွဆွဲချက်နဲ့တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားစွဲဆိုတင်ကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ရဟီလီကပြောကြားလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်အပြီးရိုက်တာသတင်းဌာနနဲ့ပြုလုပ်တဲ့တိတက်တွေ့ဆုံမေးမြန်းခန်းအတွင်းမစ်ရဟီလီကအဲ့ဒီလိုပြောကြားလိုက်တာပါ။အပြည့်အစုံကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်။
ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာရောက်နေကြတဲ့ဒုက္ခသည်တွေကိုတွားရောက်တွေ့ဆုံခဲ့တဲ့လူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ဂျန်ဟီလီကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ပတ်သက်လို့သူ့အမြင်သဘောထားကိုပြောကြားလိုက်တာဖြစ်ပါတယ
်။ Mr. Lai and others should be held accountable for genocide.
ဒီခိုင်ကြီးနဲ့အတွင်းဖြစ်ပေါ်ခဲ့တဲ့လူမျိုးရုံးတပ်ဖြတ်မှုတွေလူသားတွေပေါ်ကျူးလွန်ခဲ့တဲ့ရာဇဝမှုတွေနဲ့မြန်မာနိုင်ငံတွင်းကတခြားဒေသတွေမှာဖြစ်ပေါ်ခဲ့တဲ့ဆေးရာဇဝမှုတွေအတွက်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မှာတာဝန်ရှိပါတယ်
။ဒါကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုတရားစွဲဆိုဖို့မစ်ဂျန်ဟီလီအနေနဲ့လူသိရှင်ကြားပထမဆုံးအကြိမ်တရားဝင်ပြောကြားလိုက်တာလည်းဖြစ်ပါတယ်။မြန်မာစစ်တပ်ဟာဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြောဆိုထားတဲ့အတိုင်းတပ်ဖြတ်မှုနဲ့အာဏာပြုကျင့်မှုတွေကိုကျူးလွန်နေကြောင်းမနစ်ကတွားရောက်ဆုံးဆန်းခဲ့တဲ့ကုလသမဂ္ဂအချက်အလက်စာပေအဖွဲ့ကပြောဆိုထားပြီးဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တခြားဗိုလ်ချုပ်ကြီး၅ဦးတို့ကိုနိုင်ငံတကာဥပဒေနဲ့အညီအရေးယူဖို့အတွက်အကြံပြုတင်ပြထားပါတယ်။မြန်မာစစ်တပ်ကတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေဆွဆွဲပြောဆိုနေသလိုလူ့ခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခြင်းမရှိကြောင်းတုံ့ပြန်ပြောဆိုထားပါတယ်။ဒုက္ခသည်တွေနေရာမပြောင်းခင်ပြစ်မှုကျူးလွန်ခဲ့သူတွေကိုအပြစ်ပေးအရေးယူဖို့လိုအပ်ကြောင်းလည်းမစ်ရန်ဟီလီကပြောပါတယ
်။ For any repatriation to happenFor sustainable repatriation, a meaningful repatriation.
ဒုက္ခသည်တွေကိုပြန်ပို့တဲ့အစီအစဉ်မစခင်မှာပြစ်မှုကျူးလွန်ခဲ့သူတွေကိုအဖြစ်ပေးအရေးယူဖို့လိုအပ်ပါတယ်။ဘာဖြစ်လို့လဲဆိုတော့တာဝန်ရှိသူတွေကိုအဖြစ်ပေးအရေးယူခြင်းမရှိဘဲဒုက္ခသည်တွေကိုနေရာပြန်ပို့လိုက်မယ်ဆိုရင်မြန်မာနိုင်ငံတွင်းကဆိုးရွားလာတဲ့အခြေအနေတွေဟာပိုဆိုးလာတာဒါမှမဟုတ်ကာလပိုရှည်ကြတာမျိုးဖြစ်နိုင်ပါတယ်။ပြီးရင်အလားတူဖြစ်ရတဲ့နောက်တစ်ခါထပ်ဖြစ်လာနိုင်မြန်ပါတယ်
။ဒီခန့်ဒီနေမြောက်ပိုင်းမှာအာစာအကြမ်းဖက်အဖွဲ့ကနေဆက်လုံခြုံရေးရဲကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မြန်မာအစိုးရတပ်ဖွဲ့တွေကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာကြောင့်ရိုဟင်ဂျာမွတ်စလင်9သိန်းကျော်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေကြတာပါမြန်မာနိုင်ငံအတွင်းမှာရိုဟင်ဂျာအရေးနဲ့ပတ်သက်လို့လွတ်လပ်စွာရေးသားထုတ်ဖော်ပြောဆိုခွင့်တွေတန့်တန့်ခံရတယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့လည်းယဟီလီကအခုလိုပြောပါတယ
် Now I'm even wondering that is there any democratic space left because there's so much self censorship now
မြန်မာနိုင်ငံမှာဒီမိုကရေစီအတွက်နေရာများရှိပါသေးရဲ့လားလို့ကျွန်မနေနဲ့စဉ်းစားစရာဖြစ်လာနေပါတယ်။ဘာဖြစ်လို့လဲဆိုတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာအရင်နှောင်းကားတဲ့ဆိုင်စင်ခုံမှုတွေနဲ့ရင်ဆိုင်နေရတာကြောင့်တာမန်ပြည်သူတွေအပြင်လူ့ခွင့်ရေးတက်ကြွလှုပ်ရှားသူတွေနဲ့တရင်းမီဒီယာသမားတွေအကြားမှာကိုယ့်ကိုယ်ကိုစင်ဆာဖြတ်မှုတွေကြည်ကြဲပြင်းပြဖြစ်ပေါ်နေတဲ့အတွက်ဖြစ်ပါတယ်
။မစ်ရန်ဟီလီဟာသူ့ရဲ့ခီးစဉ်အပြီးဒီကနေ့ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့မှာကျင်းပတဲ့ဒဏ္ဍာရီရှင်းလင်းပွဲအတွင်းမြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးအောင်အစွန်းရောက်ဒေသခံတွေနဲ့လူညုံရေးအဖွဲ့တွေကလှုပ်ဆောင်နေကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံကိုပြည်ဝင်ခွင့်မရတာကြောင့်အိန္ဒိယထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို17ရက်ကြာတွားရောက်လေ့လာခဲ့တဲ့ယန်ဟီလီကသူ့ရဲ့ခီးစဉ်မှာတွေ့ရှိချက်တွေကိုဒီကနေ့ဒါကာမြို့တော်မှာတင်ပြရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်ခဲ့တဲ့ဆိုတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးတာအချက်အလက်စာပွဲစုဆောင်းတာတွေပြုလုပ်ဖို့ကုလသမဂ္ဂလူညုံရေးကောင်စီကမနစ်စက်တင်ဘာလမှာဆုံးဖြတ်ချက်ချခဲ့တယ်လို့ ICC နိုင်ငံတကာရာသီဝတ်ခုံရုံးကလည်းရခိုင်ပြည်ပကအတွက်ပထမအဆင့်စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်ဖို့လက်ခံလိုက်ပြီးဖြစ်ပါတယ်ခင်ဗျာ